America in Burmese.
မင်္ဂလာညနေခင်းပါရှင်2019ဒီဇင်ဘာလ12ရက်ကြာတာဘရင်းနဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မဆုမြတ်မွန်ပါရှင်အခုညနေခင်းအစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရွှေကြော်ပေါ်လူမျိုးတုံးတက်ပြတ်မှုဆွဆွဲခြင်းနဲ့မြန်မာနိုင်ငံပေါ်တရားစွဲဆိုထားတဲ့အမှုတွေ ICJ နိုင်ငံကတရားရုံးမှာဒီနေ့နောက်ဆုံးနေ့ဖြစ်နှစ်ဖက်ပြန်လည်လျှောက်လှချက်တွေတင်သွင်းနေပါတယ်။ American သမ္မတ Donald Trump ပေါ်အရေးယူရေးအလွတ်တော်တရားရေးကော်မတီမှာအစောဆုံးဒီနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပေးသွားမှာပါ
။နိုင်ငံကတရားရုံး ICJ မှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့အမှုတွေကမ်ဘီယာနိုင်ငံကတကြောပြန်လျှောက်လှတင်ပြချက်ကိုမကြခင်အချိန်ကပဲတရားရုံးကိုပေးခဲ့ပါတယ်။
Indeed, as we have seen this morning, Myanmar either admits or fails to deny what the extensive evidence we submitted makes perfectly clear. There is an urgent need.
လူမျိုးရုံးတပ်ဖြတ်မှုအခြေအနေပိုဆိုးမလာစေအောင်ကာကွယ်တားဆီးနိုင်မယ့်ဆောင်ရွက်ချက်တွေချမှတ်ပေးဖို့လိုတယ်ဆိုတဲ့အချက်ကိုဒီကနေ့ဂမ်ဘီယာဘက်ကအဓိကရှောက်လဲသွားကြပါတယ်။ဘလို့အချက်တွေကိုထောက်ပြပြီးပြောသွားသလဲဆိုတာကိုအခုထုတ်လွှင့်ချက်မှာသိရမှာပါ။ဒီအမှုမှာနှစ်ဖက်တင်ပြလျှောက်ထားချက်တွေအပေါ်တရားရုံးအပြင်မှာစိတ်ဝင်စားစောင့်ကြည့်နေတဲ့အသူတွေရဲ့အမြင်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်တော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုရနိုင်တို့ကအကြေညာပေးကြပါမယ်ရှင
်။ရွှေချားရီပေါ်လူမျိုးတုံးတက်ပြတ်မှုဆွဆွဲခြင်းနဲ့မြန်မာနိုင်ငံကိုတရားစွဲဆိုထားတဲ့ ICJ နိုင်ငံတကာတရားရုံးမှာဒီကနေ့တတိယနေ့နဲ့နောက်ဆုံးနေ့ဖြစ်နှစ်ဖက်ပြန်လည်လျှောက်လှချက်တွေတင်သွင်းနေကြပါတယ်။ ICJ မှာတရားလိုလို့တရားစွဲဆိုခဲ့တဲ့ဂမ်ဘီယာနိုင်ငံကဥပဒေကျိုးဆောင်တွေကတော့ရွှေချားရီပေါ်ကြီးလေးတဲ့ရာဇဝတ်မှုတွေကျိုးလွန်ခဲ့တဲ့အကြောင်းလျှောက်လှခဲ့ကြတာပါ
။ Madam Agent, your silence said far more than your words.
ကိုယ်ကချိပမယ်မြန်မာဘက်ကကိုယ်စားလှယ်ဖွဲ့ကိုဦးဆောင်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့မနေ့တုန်းကရှောက်လှဲချက်ပေးခဲ့ရမှာရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တာတွေကိုငြင်းဆန်ခဲ့တာမရှိတဲ့အကြောင်းလဲကမ်ဘီယာနိုင်ငံဘက်ကအကျိုးဆောင်ရှင်နေဖီလစ်ဆန်းစ်ကဒီကနေ့ရှောက်လှဲချက်ပေးရမှာထောက်ပြသွားတာပါရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုငြင်းဆန်ခဲ့တာတွေနဲ့ပတ်သက်လို့လဲဥပဒေကျိုးဆောင်တွေကထပ်မံပြောဆိုခဲ့ကြပါတယ်အကျိုးဆောင်ရှင်တွေကတော့ရိုဟင်ဂျာတွေပေါ်လူမျိုးလုံးတက်ပြတ်ဖို့ရည်ရွယ်ချက်ရှိခဲ့တဲ့အကြောင်းနဲ့ဒီအခြေအနေတွေကိုဟန်တားနိုင်မှုအရေးပေါ်အစီအမံတွေလိုအပ်တဲ့အကြောင်းလည်းပြောဆိုသွားခဲ့တာပါရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကလူမျိုးလုံးတက်ပြတ်မှုမမြောက်တဲ့အကြောင်းမနေ့တုန်းကပဲ ICJ မှာရှောက်လဲချက်ပေးခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းဒီကနေ့ကျန်းမာဝယ်အဆုံးမသတ်ခင်မှာဆွဆွဲချက်တွေကိုချိပါပြောဆိုလိမ့်မယ်လို့ခန့်မှန်းရပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစကန်တွေကို ARS ရွန်ဂျာဆွေရောက်ဖွဲ့ကစီးနင်းတက်ခတ်ခဲ့တာကိုမြန်မာစစ်တပ်ကတုံ့ပြန်ရမှာရွန်ဂျာမွတ်စလင်အများပြားတည်ဆုံပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်နဲ့ချီထွက်ပြေးခဲ့ကြရတဲ့ပေါ်တာဝန်ရှိသူတွေကိုဖော်ထုတ်ရေးယူဖို့ကုလသမဂ္ဂတာဝန်ရှိသူတွေပါဝင်နိုင်ငံတကာတိုင်ဝမ်နဲ့လူခွင့်ရေးလို့ရှားသူတွေကတိုက်တွန်းခဲ့ကြသလိုအခုနောက်ဆုံး ICJ ပါဝင်နိုင်ငံတကာတရားရုံးတွေမှာအရေးယူနိုင်ဖို့အထိကြိုးပမ်းလာကြတာပါရွှေချားဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာဆွေရကတော့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ခဲ့တာတွေဖော်ထုတ်ဖို့ကြိုးစားနေတာရှိနေပြီးအရေးယူတာတွေရှိတဲ့အကြောင်းလဲတုံ့ပြန်ပြောဆိုထားကြတာပါ
American သမ္မတ Donald Trump အပေါ်မှာအာဏာလွှဲသုံးစားလုပ်တယ်ဆိုပြီးအောက်လတော်မှာရှိတဲ့ဒီမိုကရက်တွေကအရေးယူနိုင်ဖို့အတွက်လုပ်နေချိန်မှာပဲသမ္မတအပေါ်အရေးယူအပြစ်ပေးနိုင်မဲ့ဆွဲချက်ကိုအောက်လတော်တရားရေးကော်မတီကအစိုးဆုံးအနေနဲ့ဒီနေ့မှအတည်ပြုမယ်ဆိုပြီးတော့ခမန်းရပါတယ် Republican တွေဘက်ကတော့ဒါဟာနိုင်ငံရေးရည်ရွယ်ချက်ရှိရှိလှုံ့ဆော်တာဖြစ်ပြီးတော့တက်တဲ့အထောက်အထားခိုင်ခိုင်လုံလုံမရှိဘူးလို့ပြောပါတယ်သမ္မတအပေါ်အရေးယူအပြစ်ပေးနိုင်မဲ့ဆွဲချက်နဲ့ပတ်သက်ပြီးအောက်လတော်တရားရေးကော်မတီမှာဗုဒ္ဓဦးနေ့ကအခြေတင်ဆွေးနွေးခဲ့ကြတာပါအဲ့ဒီဆွဲချက်မှာတော့သမ္မတ Trump ဟာပြည်ပနိုင်ငံဆိုရဖြစ်တဲ့ Ukraine ဆိုရကိုလာမယ့် 2020 American သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ဖို့အတွက်အကူအညီတောင်းပြီးအာဏာလွဲသုံးစားလုပ်ခဲ့တယ်လို့သူရဲ့လှုံ့ဆော်ချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့လွှတ်တော်အမတ်တွေကစင့်ခေါ်တာကိုလစ်လျူရှုဖို့အတွက်လည်းသူအစိုးရအဖွဲ့ကိုညွှန်ကြားပြီးတော့လွှတ်တော်ရဲ့လှုံ့ဆော်ချက်တွေကိုအနောက်ရှက်ပေးခဲ့တယ်လို့ဆိုထားပါတယ်တရားစွဲမဲ့အချက်တွေနဲ့ပတ်သက်လို့တရားရေးကော်မတီအနေနဲ့မဲမခွဲခင်မှာအခြေတင်ဆွေးနွေးမှုတွေကိုဆက်ပြီးတော့လုပ်သွားဖို့ရှိပါတယ်။သမ္မတ Trump ကတော့သူ့အနေနဲ့တစုံတရာအမှားရလောက်တာမရှိဘူးဆိုပြီးတော့ညှင်းဆိုထားပါတယ်ခင်ဗျာ
။ American သမ္မတ Donald Trump လက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့ဂျူးဘာသာဝင်တွေနဲ့ပတ်သက်တဲ့အမိန့်ပြန်နှံ့ဟာ American College ကျောင်းတွေမှာဂျူးဘာသာဝင်တွေပေါ်ဆန့်ကျင်တဲ့သဘောထားတွေကြီးထွားလာနေတာကိုဖြည့်ရှင်းဖို့ရည်ရွယ်ထားတဲ့အကြောင်းဖော်ပြထားပါတယ်။ဂျူးဘာသာဝင်ရဲ့ဟန်နူကာဘာသာရေးပွဲတော်အဖြစ်အင်ပီရိုမှာမနေ့တုန်းကဂျူးလူမျိုးထောက်ခံသူတွေဝန်းရံလာတဲ့တက်ရောက်လာတဲ့အခမ်းအနားမှာပဲသမ္မတကအမိန့်ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါ အမေရိကန်မှာရှိတဲ့တက္ကသိုလ်တွေကောလိပ်ကျောင်းတွေမှာကျူးပါတာဝင်တွေပေါ်ခွဲခြားဆက်ဆံမှုတွေကိုဟန်တာဖို့ပြုတ်ခွက်ခဲ့မယ်ဆိုရင်ဘိုးဆိုးရကပေးရနေတဲ့ထောက်ပံ့တွေဖျက်တောက်တာခံရမယ်အမိန့်ကိုတော့အဓိကကျူးလူမျိုးဖွဲ့စည်းတွေကလည်းထောက်ခံအားပေးကြပါတယ်အမေရိကန်နိုင်ငံသားတွေရဲ့ကလုလကွင်ခွင့်ရလှူရှားမှုအဖွဲ့တစ်ခုဖြစ်တဲ့ ACLU ကတော့ပညာရေးဝန်ကြီးဌာနကအတည်ပြုထားတဲ့ထုတ်ပြန်ချက်နဲ့အကောင်အွယ်ပေးထားပြီးသားဖြစ်တာကြောင့်သမ္မတရဲ့အမိန့်ဟာမလိုအပ်ဘဲထုတ်ပြန်လာတာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ
်ဗြိတိန်နိုင်ငံမှာတော့ထူးထူးရွေးကောက်ပွဲကိုချင်းဒီကနေ့မှာချင်းပါနေပြီးတော့ဗြိတိန်နိုင်ငံသားတွေလည်းမဲပေးနေကြပါတယ်ဒီရွေးကောက်ပွဲကနေ2016လူလူဆန္ဒခံယူပွဲမှာသဘောတူထားတဲ့EU ရောပါသမဂကနေဗြိတိန်နှုတ်ထွက်ရေး Brexit နဲ့ပတ်သက်ပြီးအချိန်တော်ကြာဆောင်ဆိုင်နေတဲ့ဆုံးဖြတ်ချက်တရက်လည်းထွက်ပေါ်လာနိုင်ွယ်ရှိပါတယ်။ဝန်ကြီးချုပ် Boris Johnson ကတော့မဲဆွယ်စည်းရုံးရေးတွေအတွင် EU ကနေဗြိတိန်နှုတ်ထွက်ရေးအပြီးသက်ဆောင်ရွက်ဖို့ကိစ္စကိုအလေးပေးပြီးတော့မဲဆွယ်ခဲ့ပါတယ်။သူရဲ့ Conservative Party အနေနဲ့ Parliament မှာအမတ်နေရာအများစုအနိုင်ရခဲ့မယ်ဆိုရင် Brexit နဲ့ပတ်သက်ပြီးတော့အရင်ပယ်ချခံထားတဲ့အစည်းအဝေးကိုဖြစ်အောင်လုပ်ခွင့်ရမှာဖြစ်ပြီးဇန်နဝါရီ31ရက်နေ့မှာ EU ကနေဗြိတိန်ခွဲထွက်နိုင်ဖို့လုပ်မှာဖြစ်တယ်လို့ပြောပါတယ်။တိုက်ခိုက် Labour Party ခေါင်းဆောင် Jeremy Corbyn ကတော့တကယ်လို့သူ့အနေနဲ့အနိုင်ရခဲ့မယ်ဆိုရင်တော့ပြည်သူတွေအနေနဲ့ဥရောပသမဂ္ဂကနေခွဲထွက်မလားဒါမှမဟုတ်နေမလားဆိုတာကိုဆုံးဖြတ်နိုင်ဖို့အတွက်လူလူဆန္ဒခံယူပွဲအသစ်ကိုလုပ်သွားမယ်လို့လည်းပြောပါတယ်။ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဗြိတိန်နဲ့ EU ကြားသဘောတူညီမှုကိုဗြိတိန်ပါလီမန်ဘက်ကအတိမပြုဘဲအကြိမ်ကြိမ်ပယ်ချခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ထရီဇာမေးနှုတ်ထွက်သွားခဲ့ပြီးအဲဒီနောက်မှာဘောရစ်ဂျွန်ဆန်ဟာဝန်ကြီးချုပ်ဖြစ်လာခဲ့တာပါဝန်ကြီးချုပ်ဟောင်းထရီဇာမေးဟာ EU ကနေဗြိတိန်နှုတ်ထွက်ရေးကိစ္စအကောင်လာစီဖို့အတွက်ရွေးကောက်ပွဲကိုစောပြီးကျင်းပဖို့ခဲ့ပေမဲ့လည်းအဲဒီရွေးကောက်ပွဲမှာသူ့ရဲ့ Conservative Party ရှုံးခဲ့တာကြောင့် Brexit အစီအစဉ်လည်းမအောင်မြင်ခဲ့ပါဘူးဒီကနေ့ရွေးကောက်ပွဲမတိုင်ခင်လူလူစစ်တမ်းတွေမှာတော့ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ Conservative Party နိုင်ရနိုင်ခြေရှိတယ်လို့ဖော်ပြနေပေမဲ့ရွေးကောက်ပွဲနီးလာတဲ့အချိန်မှာတော့ပိုပြီးတော့အကျိနဲ့ဖြစ်လာနေပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်အမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကမစ်ဆိုင်းတုံးနဲ့ဇက်တိုက်ဆိုသလိုစမ်းသပ်မှုတွေကြောင့်အမေရိကန်နဲ့ဆွေးနွေးနိုင်မယ့်အခွင့်အလမ်းလျော့ပါလာမယ့်အန္တရာယ်ရှိတဲ့ကြောင်းအမေရိကန်ကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ကပြောကြားမှာကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကယ်လီဖရက်ကသတိပေးပြောကြားလိုက်တာပါ။မြောက်ကိုရီးယားကဒီနေ့အတွင်းပက်ထင်းတဲ့မစ်ဆိုင်းတုံးအများပြားကိုစမ်းသပ်ခဲ့တာရှိခဲ့ကြောင်းနဲ့စမ်းသပ်ခဲ့တဲ့မစ်ဆိုင်းတုံးတွေဟာဘလောက်ကွာဝေးဖို့ပဲရောက်ရောက်ဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်မှုတွေကိုထိခိုက်စေသလိုကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်ရရောက်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။မစ်ဆိုင်းတုံးစမ်းသပ်မှုတွေဟာအနာဂတ်မှာပြဿနာဖြစ်ရှင်းအခွင့်အလမ်းတွေကိုလျော့ပါနိုင်တဲ့အန္တရာယ်ရှိတဲ့အကြောင်းလည်းသံမကြီးကသတိပေးခဲ့တာပါ။မစ်ဆိုင်းတုံးစမ်းသပ်မှုတွေဇက်တိုက်လုပ်နေပြီးအမေရိကန်ဘော်စိတ်မရှိနိုင်ပဲဖြစ်နေတဲ့မြောက်ကိုရီးယားကတော့ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာပဲကြေညာချက်တွေဇက်တိုက်ဆိုသလိုထုတ်ပြန်ခဲ့ပြီးနှစ်မကုန်ခင်နောက်ဆုံးထားအမေရိကန်ဘက်ကတုံ့ပြန်မှုကိုတောင်းဆိုထားသလိုဖြစ်မလာခဲ့ရင်နီလန်တစ်ကိုရွေးချယ်သွားမယ်အကြောင်းလည်းချင်းချောက်ပြောဆိုထားပါတယ်။အမေရိကန်သံမကြီးခရက်ဖ်ကတော့ကကဲနမီမယ်လေအမေရိကန်ရဲ့လက်တွဲဆောင်ရွက်နိုင်မဲ့ဆုံးဖြတ်ချက်မျိုးကိုချမှတ်ဖို့တိုက်တွန်းသွားသလိုကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဖြည့်ရှင်းရမှာအမေရိကန်ပြည်တော်စုအနေနဲ့ညှိနှိုင်းသွားဖို့လိုလားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
။အိန္ဒိယနိုင်ငံမှာအငင်းပွားစရာဖြစ်နေတဲ့နိုင်ငံသားဖြစ်ခွင့်ဥပဒေဂျမ်းနဲ့ပတ်သက်ပြီးနိုင်ငံရှေ့မြောက်ဘက်မှာဆန္ဒပြတာတွေအကြမ်းဖက်တဲ့တွေဖြစ်လာနေတာကိုထိန်းချုပ်နိုင်ဖို့အိန္ဒိယဆိုရကလုံခြုံရေးတပ်ဖွဲ့ဝင်တွေထောင်ထဲချီပြီးတော့အာဇံပြည်နယ်ကိုဆေးလွတ်လိုက်ပါတယ်။အဲ့ဒီဥပဒေဂျမ်းကအိန္ဒိယနိုင်ငံအိန္ဒိယနိုင်ငံတွေကမွတ်စလင်ဟုတ်တဲ့သူတွေကိုနိုင်ငံသားဖြစ်စေဖို့ပို့ပြီးတော့လွယ်ကူစေမှာလည်းဖြစ်ပါတယ်။အာဇံပြည်နယ်မြို့တော်ဂေါ်ဟာတီနဲ့ဒီပြည်နယ်တော်ကဒီဒေါသထွက်နေတဲ့ဆန္ဒပြတဲ့သူတွေဟာညမထွက်ရအမိန့်ကိုဖီဆန်ပြီးတော့လမ်းတွေပေါ်ထွက်ဆန္ဒပြခဲ့ကြသလိုကားတွေတာယာတွေကိုလည်းမီးရှို့ခဲ့ကြပါတယ်။အဲ့ဒီလူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနောက်ပိုင်းမှာတော့နှိမ်နှင်းပြီးတော့လူစုခွဲခဲ့ပါတယ်။ဆန္ဒပြတဲ့သူတွေဟာအာဏာရ BJP ပါတီဝင်တွေရဲ့နေအိမ်တွေကိုလည်းတိုက်ခိုက်တာတွေလုပ်ခဲ့ပါတယ်နိုင်ငံသားဖြစ်ခွင့်ကိုပြင်ဆင်တဲ့ဥပဒေကြမ်းကိုအိန္ဒိယပါလီမန်ရဲ့အထက်လွှတ်တော်ကဗုဒ္ဓဟူးနေ့မှာအတည်ပြုခဲ့တာဖြစ်ပြီးတော့ဝေဖန်သူတွေကတော့ဒီဥပဒေကြမ်းကြောင့်ရွှေပြောင်းခြေချနေထိုင်သူတွေဟာအာတန်ပြည်နယ်နဲ့တခြားရှေ့မြောက်ပိုင်းကပြည်နယ်တွေကိုဝင်ရောက်လာပြီးတော့အိန္ဒိယနိုင်ငံကလူနည်းစုမွတ်စလင်တွေကိုဝိုင်းပယ်ခံရတာမျိုးဖြစ်လာနိုင်ပြီးဒါကဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သူ့ရဲ့ဟိန္ဒူမျိုးသားရဲ့အစိုးရရဲ့ညီမညက်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
နယူးဇီလန်နိုင်ငံမှာတင်းလာနေတဲ့ကမီးရောင်ပောက်ခွဲမှုအတွင်းတည်ဆုံသွားတဲ့လူ၈ယောက်ရဲ့အလောင်းတွေကိုတည်ယူဖို့မနက်ဖြန်တောက်ချန်နေမှာအဖွဲ့တစ်ဖွဲ့ဆီလုံးမဲ့ကြောင့်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အလောင်းတွေကိုပြန်သေးဖို့အရေးပေါ်ရှာဖွေကယ်ဆယ်ရေးတွေဆီလုံးမဲ့အစီအစဉ်ကိုတော့မီးရောင်ပောက်ခွဲနိုင်တဲ့အန္တရာယ်ရှိနေသေးတာကြောင့်အာဏာပိုင်တွေကဆိုင်းငံ့ထားခဲ့တာပါ။နယူးဇီလန်နိုင်ငံကငရင်စောင့်ကြည့်လေးလာရေးအေဂျင်စီကကျွမ်းကျင်သူတွေကတော့နောက်တစ်ချိန်မီးရောင်ပောက်ခွဲနိုင်တဲ့အလားအလာဟာ40ကနေ60ခန့်နှုန်းထိရှိနေစေဖြစ်တဲ့အကြောင်းသတိပေးထားပါတယ်။လက်တလုံးမှာလည်းမီးရောင်ဝါကနေအစိတ်အသင့်ဓာတ်ငွေတွေဆက်လက်ထွက်ပေါ်နေပြီးကျွမ်းပေါ်မှာလည်းအက်ဆစ်တက်တဲ့ပြာမုံတွေနဲ့ပုံလွှမ်းနေတာပါ။မီးရောင်ပောက်ခွဲမှုအတွင်းကယ်ဆယ်ပြီးဆေးရုံတင်ထားတဲ့ဒဏ်ရာရသူတွေကနှစ်ဦးမနေတုန်းကပဲထပ်မံတည်ဆုံသွားတဲ့အတွက်တည်ဆုံသူရေအတွက်အခုဆိုရင်စုစုပေါင်း10ယောက်ထိရှိနေပါပြီ။တမတီလွမြောက်လာသူတွေကအနည်းဆုံး29ယောက်ဟာခန္ဓာကိုယ်ရ80ရာခိုင်နှုန်းကျော်မီးလောင်ဒဏ်ရာတွေရခဲ့ကြပြီး22ယောက်ရဲ့ဒဏ်ရာတွေဟာပြင်းထန်ပါတယ်မီးလောင်ဒဏ်ရာရသူတွေကိုအရေးပြားစားထုတ်ကုသဖို့နောက်ထပ်အရေးပြားပမာဏ student centimeter တသန်း2သိန်းလောက်လိုအပ်နေတဲ့အကြောင်းလဲကျန်းမာရေးဝန်ထမ်းတွေကပြောဆိုထားပါတယ်မီးလောင်ပောက်ကွဲမှုဖြစ်ပွားချိန်မှာ Australia နိုင်ငံသား24ယောက်နဲ့အတူ American, British, Germany, တရုတ်မလေးရှားနဲ့နယူးဇီလန်နိုင်ငံတွေကခီးသွာ49ယောက်အလဲပက်ရောက်နေတဲ့အကြောင်းလဲအာဏာပိုင်တွေကပြောဆိုထားပါတယ်။ဩစတြေးလျနိုင်ငံကတော့ဒဏ်ရာသူတွေက12ယောက်ကိုစေကူတာနိုင်ဖို့ပြန်ခေါ်နိုင်အောင်စစ်လေရင်ဒီစင်းကိုလည်းနယူးဇီလန်နိုင်ငံကိုဆေးလွတ်ခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံရှေ့မြောက်ပိုင်းကတာလီဘန်တွေထိန်းချုပ်ထားတဲ့ခရိုင်မှာမြေပြိုကျတာကြောင့်လူ6ယောက်ထပ်မံတည်ဆုံပြီးတော့30လောက်ဒဏ်ရာရသွားခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကဒီကနေ့မှပြောလိုက်ပါတယ်။ထိခိုက်သေးဆုံးသွားသူတွေအလုံးဟာတောင်ကျောတွေမှာရွှေတူးနေကြတဲ့ရွာသားတွေဖြစ်တယ်လို့လည်းပြောပါတယ်။မြေပြိုကျမှုဟာဗဒါရှန်ပြည်နယ်ရာဂစ်စတန်ခရိုင်မှာဗဟုနေကဖြစ်ခဲ့တာလို့ပြည်နယ်ကောင်စီအဖွဲ့ဝင်အဗ်ဒူလာဂျာဂျီနာဇာရီကပြောပါတယ်။အဲ့ဒီပြည်နယ်ဟာတရုတ်နိုင်ငံနယ်စပ်နဲ့ထိစပ်နေပြီးတော့ဟင်ဒူကုရှ်နဲ့ပါမီးယားတောင်တန်းတွေကြားမှာတည်ရှိတာဖြစ်ပါတယ်။သေဆုံးသွားသူ6ယောက်ဟာအဲ့ဒီနေရာမှာရွှေတူးနေတဲ့ဒါဇင်နဲ့ချီရွာသားတွေကဖြစ်ပြီးတော့အဲ့ဒီဒေသကလူတွေဟာလည်းရွှေတူးပြီးတော့အသက်မွေးကြတာဖြစ်ပါတယ်။ဒီဒေသမှာရွှေတော်များများထွက်ပြီးတော့ဒီဒေသဟာ2015ခုနှစ်ခေတ်ကတာလီဘန်တွေရဲ့ထိန်းချုပ်မှုအောက်မှာရောက်နေခဲ့တာဖြစ်ပြီးတော့တရားမဝင်တူးဖော်နေတဲ့ရွှေတွင်းတွေအတော်များများကိုလည်းတာလီဘန်တွေကလှုပ်ဆောင်ပြီးတော့ဝင်ငွေတွေရနေတာဖြစ်ပါတယ်။ရွာသား30ကျော်ဒဏ်ရာရခဲ့ပြီးတော့တချို့တွေလည်းနိုင်တော်ကြမြေပြိုတဲ့အောက်ကအပျက်စီးတွေကြားမှာပျောက်ဆုံးနေတယ်လို့ပြည်နယ်ကောင်စီဝယ်နာဇရီကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာမြေပြိုကျတာတွေမကြာခဏဖြစ်ပွားလေရှိပြီးတော့2014ခုနှစ်ကဗရာချန်ပြည်နယ်မှာမြေပြိုကျမှုကြောင့်350ကျော်တည်ဆုံးပြီးတော့2000ကျော်ပျောက်ဆုံးခဲ့ပါတယ်။2012ခုနှစ်ကဘာဂလန်ပြည်နယ်မှာမြေပြိုကျမှုကြောင့်81ယောက်တည်ဆုံးခဲ့ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါရှင်။သောတာရှင်များရှင်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ခဲတယ်ဆိုပြီးနိုင်ငံတကာတရားရုံး ICJ မှာတရားစွဲထားတဲ့အမှုအတွက်နှစ်ဖက်တကြောပြန်လျှောက်ထားချက်တွေကိုဒီကနေ့ပေးကြပါရစေ။အခုအတန်လွင့်နေချိန်ချီတော့တရားစွဲတဲ့ဂမ်ဘီယာနိုင်ငံဘက်ကလျှောက်ထားတင်ပြပြီးသွားပါပြီ။မြန်မာနိုင်ငံကတော့မကြာခင်နိုင်ပိုင်းအချိန်မှာပေးမှာဖြစ်ပါရစေ။ဒီကနေ့ဂမ်ဘီယာနိုင်ငံဘက်ကလျှောက်ထားတင်ပြသွားကြတဲ့ဥပဒေပညာရှင်တွေကမနေ့တုန်းကမြန်မာဘက်ကလျှောက်လဲချက်တွေကိုပြန်လည်ခြေပခဲ့ကြသလိုရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်တဲ့အခြေအနေပိုဆိုးမလာအောင်ကာကွယ်တားဆီးမှုတွေတရားရုံးကဆုံးဖြတ်ချမှတ်ဖို့လိုအပ်တယ်ဆိုတဲ့အချက်တွေကိုအဓိကလျှောက်ထားသွားကြပါတယ်။ဒီလျှောက်ထားချက်တွေကိုတရားရုံးထဲမှာကိုယ်တိုင်သတင်းယူခဲ့တဲ့ VOA မြန်မာပိုင်း Editor ဦးကျော်စန္တာကိုအခုဓာတ်ရိုက်ဆက်သွယ်မေးမြန်းပါမယ်။ဦးကျော်စန္တာလိုင်းပေါ်မှာရှိနေပါပြီလားရှင်။
ရှိပါတယ်ဘာစုတမ
ဟုတ်ကဲ့အကြားပြီထင်ပါတယ်နော်ဆိုတော့ဒီကနေ့ဒီဂမ်ဘီယာဘက်ကဘလို့အချက်တွေနဲ့ရှောက်ထားတင်ပြသွားတယ်လဲဆိုတာကိုပြောပြပေးပါဦးကျော်စောပါရှင
်ဟုတ်ကဲ့ပထမဆုံးကဂမ်ဘီယာရဲ့ပထမရှောက်ထားချက်ကိုမြန်မာနိုင်ငံဘက်ကပထမခြေပါတဲ့နေရာမှာသူတို့ရဲ့ရှောက်ထားချက်ကိုအမှန်တကယ်မခြေပါနိုင်ခဲ့ဘူးမတုံ့ပြန်နိုင်ဘူးဆိုတာကိုသူတို့သက်သေသာတကားနဲ့တကွာတင်ပြတာဖြစ်ပါတယ်ပထမအနေနဲ့ကတော့အချက်အလက်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဂမ်ဘီယာဘက်ကအဓိကရှောက်လဲတဲ့ရှင်းလင်းချက်ဖြစ်တဲ့ပေါ်ရိုက်ကလာကတင်ပြပါတယ်အဲ့ဒီနေရာမှာမြန်မာအစိုးရဟာမြန်မာနိုင်ငံမှာဒုညရေပေါ်ဒုညရုံတပ်ချက်ကိုကျူးလွန်ခဲ့တဲ့ intensity ရဲ့ဟာကိုရောမဟန္တာနိုင်ငံဘူးကျူးလွန်ခဲ့ဖို့ကျူးလွန်ဖို့ဖြစ်တဲ့ကိစ္စတွေကိုမဟန္တာနိုင်ငံဘူးဆိုတာကိုအဓိကပြောသွားတာဖြစ်ပါတယ်ဆိုတော့မြန်မာအစိုးရကိုယ်တိုင်ကလည်းပဲမြန်မာသူပြင်းမြန်မာစစ်တပ်ကလည်းနိုင်ငံတပ်ဖွဲ့တွေရဲ့ SM ဒီလူမျိုးစုတွေပေါ်ရဲ့ SM ကိုသူတို့မဟန်တာခဲ့ဘူးဆိုတာအဲ့ဒါ CN ရဲ့ SM တွေရှိခဲ့တယ်ကျူလွန်မှုတွေရှိခဲ့တယ်ဆိုတာပြောပါတယ်သူတို့ကသူတို့မဟန်တာနိုင်ခဲ့ဘူးဆိုတာသူအထောက်အထားတင်တကွာဖြေပါသွားတာကိုတွေ့ရပါတယ်ခင်ဗျာပထမဆုံးအနေနဲ့ကတော့သူတို့ချင်းသူတို့ရဲ့အငင်းပွားမှုကိုသူတို့မပြောဘူးရွာတွေချက်စစ်ခံရတာလိင်ကိစ္စကြီး စောရခံရတာနောက်ပြီးတော့ဘိုးချုပ်မှုကြီးမင်းအောင်ဟန်ရဲ့ Facebook ထဲမှာဘင်္ဂလီတခြားလို့ကျွန်တော်အပြည့်ရှင်းအောင်လည်းဘာညာရေးသားခဲ့ရတယ်နဲ့တကွာသူကအထောက်အထားကိုဥစားပေးပြီးတော့တက်တက်ကြွကြွတင်ပြသွားပါတယ်မဆုမြတ်မအောင်အဲ့ဒါကပထမဆုံးတင်ပြတဲ့ရှင်းနေကြီးရဲ့
ဟုတ်ကဲ့ပါရှင်ဒီကနေ့ကဒီဂမ်ဘီယာဘက်ကနေပြီးတော့ဥပဒေပညာရှင်3ယောက်လျှောက်ထားတင်ပြသွားကြတယ်ပေါ့လေဆော့ဆော့ပြောသလိုပဲဥကြောစန္ဒပြပြသွားတာတော့ဒါပထမဆုံးလျှောက်ထားသွားတဲ့ဥပဒေပညာရှင် Paul Reichler ပါနောက်ဥပဒေပညာရှင်တယောက်ဖြစ်တဲ့ဒီပါမောက်ခ Pierre Dajon နဲ့ပြောသွားတယ်ပြောတင်ပြသွားပါတယ်ဆိုတော့သူတင်ပြသွားတဲ့ထဲမှာတော့ဒီ ICJ မှာအခုအမှုကိစ္စအစီရင်ပိုင်ခွင့်ရှိသလားလို့မနေ့ကမြန်မာဘက်ကမေးခွန်းထုတ်သွားတဲ့အချက်ကိုခြေပါသွားတာတွေ့ပါတယ်ဆိုတော့ပါမောက်ခ Dajon ရဲ့ဒီလျှောက်ထားချက်တွေကိုလည်းပြောပြပါဦးကျော်စန္ဒရှင်
။ဟုတ်ကဲ့ပါမောက်ဖာဒါဂျွန်ရဲ့အဓိကဥပဒေကြောင်းရလျှောက်ထားတာကတော့သူကအချက်လက်ထက်ဥပဒေကြောင်းရဘာလို့ခြေပါလဲဆိုရင်ဒီကိစ္စဟာ OIC နဲ့ဖြစ်တာမဟုတ်ဘူး။ဂမ်ဘီယာနိုင်ငံရဲ့အမှုဖြစ်တဲ့ဂမ်ဘီယာနိုင်ငံဟာတရားစွဲဆိုပိုင်ခွင့်ရှိတယ်။သူမှဒါအနာမင်းအနာရှိရဲ့စွဲဆိုဖို့အခွင့်အနာအပြည့်အဝရှိရဲ့ဒါ proxy နဲ့လောက်ကမဟုတ်ဘူးဆိုတော့ပြောပြပါရစေ။ဒါကလည်းမကအဖွဲ့ဝင်နိုင်ငံတစ်ခုလည်းဖြစ်တယ်။ဆိုတော့ဇမ်ဘီယာကဒီ OIC ရဲ့ဟောစာအနာအောက်ကလူကမဟုတ်ဘူး။ထောက်ပံ့ပြီးတော့လည်းပဲကံွယ်စရာအကြောင်းမရှိဘူးဆိုပြီးတော့သူကပြောပြသွားပါခင်ဗျာ။ဒါပြီးတော့တခြားသူရဲ့လူရက်ကို OIC အဖွဲ့ဝင်နိုင်ငံတွေကထောက်ခံတယ်လို့ပဲ။ကနေဒါနိုင်ငံနဲ့နယ်သာလန်နိုင်ငံတို့ကလည်းထောက်ခံတယ်၊ကျန်တဲ့နိုင်ငံတွေကလည်းထောက်ခံလာလို့မလို့သူမျှော်လင့်တဲ့ဆွဲအကြောင်းကိုပြောပြသွားပါခင်ဗျာ။အဲ့ဒါကတော့ဒီအချိန်ညီပြောတာဖြစ်ပါတယ်
ဟုတ်ကဲ့ပါရှင်နောက်ဒီဂမ်ဘီယာဘက်ကလျှောက်ထားတဲ့နောက်ဆုံးဥပဒေပညာရှင်ကတော့ဒီပါမောက်ခရှေ့နေကြီးဖီလစ်ဆန်ဖြစ်ပါတယ်ဒီ ICJ တရားရုံးမှာအရင်တော့ဆုံးဖြတ်ဖူးတဲ့အမှုသားတကားတစ်ခုကိုလည်းသူပြောသွားတာတွေ့ပါတယ်ဆိုတော့ပါမောက်ခရှေ့နေကြီးဒီဖီလစ်ဆန်ပြောသွားတဲ့အချက်တွေကိုလည်းဦးကျော်စန္ဒာပြောပြပေးပါအောင်ရှင
်ဟုတ်ကဲ့မဆူမြန်မွန်ပြောတဲ့အရင်တော့အစီရင်လုပ်တာဟို1960ရင်းလုံးတစ်တေတုန်းကအာဖရိကအမိုင်းမှာဖြစ်ခဲ့တဲ့အီသီယိုးပီးယားရောလီဘီးရီးယားရောနိုင်ငံတွေကတောင်အာဖရိကနိုင်ငံနဲ့ပတ်သက်ပြီးတော့ရှောက်ထားတဲ့ကိစ္စဖြစ်ပါတယ်။အဲဒီကိစ္စမှာလူကဒီလိုပဲ provisional measure ထုတ်ပေးဖို့ဘာညာရှောက်ထားခြင်းနဲ့ပတ်သက်ပြီးတော့တရားရုံးကလက်မခံခဲ့ပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးတော့ policy ချက်ချင်းစီလုံးငါတို့ဟာဒီဟာကိုပယ်ပယ်လိုက်တယ်။သူရဲ့ရှောက်ထားချက်ကိုဆူပြီးတော့သူကပြောခဲ့ပါတယ်။တရားစီရင်အဆုံးရှိခဲ့ပါတယ်။ဆိုတော့အဲဒီစီရင်တုံးကိုမြန်မာဘက်ကထောက်ပြပြီးတော့ပြောခဲ့ပါတယ်။အဲ့လိုလည်းပဲအစင်သာဒီလိုလူရှိခဲ့တယ်။အဲဒါကြောင့်အခုကိစ္စလည်းပဲတရားရုံးကစီရင်နိုင်မယ်မရှိဘူး။ပါညာစွာသူတို့ဆောက်လဲသွားတဲ့အတွက်ကြောင့်အဲ့ဒီဟာကိုသူကပြန်ထောက်ပြပါတယ်။အဲ့ဒီအတိုင်းလုပ်ခဲ့တဲ့အတွက်ကြောင့်အဲ့ဒီလိုတောင်အာဖရိကဥစ္စာမှာပယ်ချခဲ့တာလည်းပဲအမှတ်တရဖြစ်တယ်။အဲ့လိုပယ်ချခဲ့လို့လည်းပဲဒီတရားရုံးကိုထိုက်ကနိုင်ငံတကာရဲ့ဝေဖန်ခြင်းခံခဲ့ရတယ်။အခုလည်းပဲတခါဒီအမှတ်ကိုထက်လက်ဆက်လက်ပြီးတော့ကြည့်မှမယ်ဆိုရင်ဒီတရားရုံးရဲ့မိုင်းမဟဖြစ်မယ်ပါညာစွာသူအထောက်ခံတကွာဆောက်လဲသွားပါလိမ့်မယ်။ဒီတော့တကယ်တမ်းဒီနေ့အလုံးကိုလွှမ်းခြုံပြီးတော့ပြောရရင်တော့သူရဲ့ဆောက်ထားချက်ကတော့intensity နောက်ပြီးတော့ပြင်ပိုင်ခွင့်ရှိတဲ့တရားရုံးမှာနောက်ပြီးတော့ဂမ်ဘီယာဘက်ကလည်းဆွဲဆိုပိုင်ခွင့်အပြည့်အဝရှိတယ်လောလောဆယ်မှာတော့ provisional measures လို့ခေါ်တဲ့ဒီလောလောဆယ်လက်တော်လိုက်နာရဖို့ဆက်လက်ပြီးတော့ဒီ intensity နေသေးတဲ့အတွက်ကြောင့်ဒါကိုထမ်းသာထားဖို့လိုအပ်တယ်ဒီမင်းကိုချက်မှတ်ပေးဖို့လိုအပ်ပါတယ်ဆိုတာကိုဆောင်ရွက်သွားတာဖြစ်ပါတယ်ဆိုတော့ဒီဆောင်ရွက်ချက်ကိုစဉ်းစားပြီးတော့နောက်နိုင်ပိုင်းဒီမှာမြန်မာဘက်ကဘယ်လိုသူပြအချင်းသူကန်ချပါလာမလဲဆိုတာကတော့ကျွန်တော်
ဆုံးကြည့်ဖို့ဒီနေ့ချင်းလာရမှာဖြစ်မှာဟုတ်ကဲ့ပါရှင်ဦးကျော်စန္ဒာပြောလိုပါပဲဒီမကြခင်အချိန်မှာပဲနိုင်ပိုင်းတွင်မှာမြန်မာဘက်ကလည်းလျှောက်လဲတင်ပြမယ်ဆိုတော့မြန်မာဘက်ကရောဘလို့အချက်တွေကိုသူတို့ပြန်ပြီးတော့ခုခံခြေပမယ်လို့ဦးကျော်စန္ဒာအနေနဲ့မျှော်လင့်လဲရှင
့်အဲ့ဒါကတော့ကျူတင်ခမရခဲ့ပါတယ်အဲ့ဒါကတော့မြန်မာဘက်ကတော့အချက်လဲပိုင်းကိုစောစောကသူတို့ပြောထားတဲ့နေရာမှာတော့သူဘက်ကပြောထားတာကတော့ခံတာဘုံမကျိုးစားခဲ့ဘူးဆိုတာကိုအဓိကပြောတယ်။နောက်ပြီးတော့စစ်သားကရက်ဆက်ကြည့်မှုတွေတကယ်ရှိခဲ့တဲ့ဆိုတော့မြန်မာဘက်ကဝန်ခံပြီးသားဖြစ်နေပါလားဆိုတော့မျိုးပြားမေးတော့ပါတယ်။တော်တော်လေးအကွက်တကြပြောပါလို့ဆိုရပါလိမ့်မယ်။အခုခံမှာတော့မြန်မာဘက်ကဒီဟာကိုဘယ်လိုခြေပလာမလဲဆိုတော့ကျွန်တော်လည်းစိတ်ဝင်စားစောင့်ကြည့်နေတယ်လို့ပဲပြောမှာပါ
။ဟုတ်ကဲ့ပါရှင်။ဦးကျော်စန္ဒာအခုလိုမျိုးThe Hague မြို့ကနေပြီးတော့တရားရိုက်သတင်းပေးဖို့ဒါကိုကျေးဇူးတင်ပါတယ်ရှင်။ဒုတိယပိုင်းအစီအစဉ်ကြားလို့ရှိရင်လည်းတတိယတလောက်ထပ်ပြီးတော့ဦးကျော်စန္ဒာနဲ့မေးမြန်းပါအောင်မယ်ရှင
်ဟုတ်ကဲ့ပါခင်ဗျာတောင်းပါပြီခင်ဗျာကျေးဇူးတင်ပါတယ
်ဒါကတော့ Netherlands နိုင်ငံ The Hague မြို့ကဒီ ICJ တရားရုံးမှာရှောက်ထားတင်ပြချက်တွေကိုကိုယ်တိုင်သတင်းယူနေတဲ့ဦးကျော်စန္ဒာပြောသွားတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဘက်ကတကြောပြန်ရှောက်ထားတင်ပြမှုကိုတော့ဒီမကြခင်နိုင်ပိုင်းမှာလုံးမှာပါကျမတို့နောက်နှစ်နာရီထုတ်လွှင့်မယ့်အစီအစဉ်ကြရင်လေဒီကနေ့ရှောက်ထားတင်ပြချက်တွေသုံးသက်ချက်တွေကိုနားဆင်ရမယ်ဆိုတာကိုကြိုတင်ပြီးတော့အသိပေးချင်ပါတယ်ရှင် အခုလိုမျိုးဒီ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့ ICJ တရားရုံးမှာမြန်မာနိုင်ငံတရားစွဲခံရတဲ့အမှုကိုကြားနေချိန်မှာပဲတရားရုံးအပြင်မှာဒီစိတ်ဝင်စားစောင့်ကြည့်နေကြသူတွေရှိပါတယ်မြန်မာနိုင်ငံဘက်ကနေပြီးတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်လာပြီးတော့အမှုရင်ဆိုင်တဲ့အပေါ်အားပေးထောက်ခံနေကြသူတွေရှိသလိုအမှန်တရားပေါ်ပေါက်စေရေးမျှော်လင့်နေကြသူတွေပါတရားရုံးအပြင်မှာရှိနေကြတာပါအဲ့တော့တရားရုံးမှာရှောက်ထားတင်ပြချက်တွေနဲ့ပတ်သက်လို့သူတို့ရဲ့အမြင်တွေကရောဘယ်လိုရှိနေကြပါသလဲ ICJ တရားရုံးအပြင်မှာကိုယ်တိုင်သတင်းယူနေတဲ့ VOA ဝိုင်းတော်သားကိုဝင်းခတ်မောင်ရေးပြောပြပေးပါရှင်
โอเคခုကျွန်တော်ရောက်ရှိနေရတော့ Netherlands နိုင်ငံ The Hague မြို့ကနိုင်ငံကတရားရုံးချုပ် ICJ ရှေ့မှာဖြစ်ပါတယ်ဒီနေ့စနေရ12လဟာ Gambia နေမြို့ဟာကိုတရားစွဲဆိုထားတဲ့ဒီလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာစာချုပ်ချိုးဖောက်မှုနဲ့ပတ်သက်လို့ဒီကြားရက်စီမံဆောင်ရွက်ချက်တွေပြုသင့်မပြုသင့်ကြားနာစစ်ဆေးမဲ့နောက်ဆုံးနေ့တတိယနေ့ဖြစ်ပါတယ်ပြီးခဲ့တဲ့2ရက်ကတော့ Gambia နဲ့မြန်မာအပြန်အလှန်တင်ပြချက်တွေကိုကြားနာပြီးပါပြီအဲဒီကနေ့မှာတော့နှစ်ချိန်ခွဲပြီးလုံးမှာဖြစ်ပါတယ်ဒီမြန်မာစံတော်ချိန်3နာရီမှာ Gambia ဘက်ကစတင်တင်သွင်းမှာဖြစ်ပြီးဒီညမစံတော်ချိန်ည10နာရီမှာတော့ဒီမြန်မာဘက်ကခြေပွားချက်တွေကိုအဲဒေါက်ဆန်စုကြည်ဦးဆောင်နေမှာကိုယ်စားလှယ်ဖွဲ့ဟာအဲပြုလုပ်တော့မှာဖြစ်ပါတယ
် ICJ ကိုထောက်ခံတဲ့ဒီ Ranger အုပ်စုတွေဘက်ကတော့ဒီနေ့မှာဆန္ဒပြဖို့အစီအစဉ်မရှိဘူးလို့သိရပါတယ်ဒေါက်ဆန်စုကြည်ကိုထောက်ခံဆန္ဒပြသူတွေကတော့ဒီနေ့နဲ့ပိုင်းမှာပွဲဖွဲ့ရောက်ရှိနေပါပြီညနေကျရင်တော့မနေ့ကစီစဉ်အတိုင်းဆက်လက်ထောက်ခံဆန္ဒပြသွားမယ်လို့သိရပါတယ
်နယ်သာလန်နိုင်ငံမှာနှစ်ပေါင်း30ကျော်ကြာနေထိုင်ခဲ့သူဒေါ်ချိုမာကသူခုရောက်ရှိနေရတဲ့အကြောင်းရင်းကိုအခုတို့ပြောပါတယ်
ဒီနေ့လာရတဲ့အကြောင်းရင်းကတော့အန်တီအနေနဲ့ဗမာပြည်သားဖြစ်ပါတယ်ဗမာပြည်သားဖြစ်တယ်လို့ဒီအမေတော်အောင်ဆန်းစုကြည်ကဒီကိုလာပြီးတော့နိုင်ငံအတွက်လာရောက်ဖြစ်ရှင်းတဲ့အတွက်အန်တီတို့ကလည်းတစ်ဖက်ဝိုင်းတိတ်ခါနေပြီးတော့ဝိုင်းဝန်းကူညီတဲ့သဘောပ
ါဆွီဒင်နိုင်ငံလွန်တက္ကသိုလ်မှာပြည်သူ့ကျန်းမာရေးမာစတာဖွဲ့အတွက်ပညာတော်သင်လာရောက်သင်ယူနေသူမန်နှင်းလဲဆိုကတော့မနေ့ကတရက်ခွေမှာလာရောက်နှာထောင်ခဲ့တဲ့သူ့အတွေ့အကြုံကိုအခုလိုဝေမျှပါတယ်
နောက်ထောင်လိုက်ရရပေါ့နော်ကျွန်မမနေ့က9နာရီခွဲခရေရလာပြီးတော့ဒီမှာ queue ရတယ်အဲ့တော့ဟိုလူတွေကတော့အများကြီးပဲပေါ့နော်ကျွန်မတို့အစားအစာကြားထားတာဘလို့ကြားထားလဲဆိုလို့ရှိရင်ဒီ Gambia ဘက်ကနေပြီးတော့ hearing public hearing အတွက်ကိုလူ25ခုပေါ့နော်ပြီးရင်ကျွန်မတို့ဒီမြန်မာဘက်ကပြီးတော့မြန်မာဘက်ကနေပြီးတော့လာပြီးနောက်ထောင်တဲ့သူတွေကို25ခုပေးမယ်လို့ကြားထားတယ်ဒါပေမဲ့တကယ်ပေါ့နော်သူတို့အမှတတ်မှတ်ထားတဲ့ criteria ဘာဖြစ်သွားလဲဆိုလို့ရှိရင်ဒီနှစ်ဖက်လုံးအတွက်ကိုသူတို့ကဘဝတည်းဒီဘက်ဒီမခွဲတော့ဘူးမခွဲတော့ပဲねဒီတက်ကက်ကို20ပဲပေးတယ်ပေါ့နော်အဲ့တော့20ပဲပေးရတဲ့အတွက်ကြောင့်မလို့ညီမတို့ကဒီလာတဲ့သူတွေထဲမှာဆိုလို့ရှိရင်ညီမတို့အရှိမှာတော့ရောက်နေရပေါ့နော်9နာရီခွဲခဲ့တဲ့ရောက်နေတဲ့အတွက်ကြောင့်မလို့တက်ကက်ကိုတော့ရခဲ့တယ်ဒါပေမဲ့ဒီမြန်မာဘက်ကနေပြီးတော့နောက်ထောင်နေသူဆိုလို့ညီမထင်တယ်ဟိုမြန်မာလူမျိုးက9ရောက်10ရောက်လောက်ပဲတွေ့တယ်ကျွန်တော်ကတော့ဒီအော် foreigner တွေလည်းပါမယ်ပေါ့နော်အဲ့လိုမျိုးအမျိုးစုံပေါ့လူမျိုးစုံပေါ့နော်အဲ့လိုမျိုးပါတယ်အဲ့တော့မနေ့ကညီမတို့20နာထောင်ခွင့်ရခဲ့တယ်
မြန်မာမွတ်စလင် association နယ်သာလန်ရဲ့အတွင်းအမှုလည်းဖြစ် European Ranger Council ရဲ့အဖွဲ့ဝင်လည်းဖြစ်တဲ့ Mohammed Elias ကတော့ပြီးခဲ့တဲ့နှစ်ရက်ကတရားခွင်ကြားနာမှုတွေနဲ့ပတ်သက်လို့သူ့အမည်ကိုအခုလိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်ပထမတရက်ကတော့ဟို Gambia ကနေကျွန်တော် Ranger လူမျိုးပြက6လဲချထင်တာပေါ့ကျွန်တော်ကိုကျင်းလို့ဆိုင်ဟိုလူမျိုးတွန်းတက်ပြည့်မှုနဲ့ပတ်သက်ပြီးတော့အဲ့ဒါတို့ရောအသေးစိတ်ဟိုအထွတ်ထမ်းနဲ့ပေါ့တင်ပြတယ်ဟိုနောက်ပြီးတော့မနေ့ကတော့အွန်ဆန်းစုကြည်လာပြီးတော့အဲ့ဒါကိုခြေပါတာပေါ့အဲ့ဒါကိုဖြည့်ပေးတယ်ဒါမဲ့ကျွန်တော်တို့ကစိတ်မကောင်းတာတော့ဆိုကကိုယ်တိုင်အကုန်တီးပြီးတော့အဲ့ဒီတော့ဆိုကနိုဘယ်ဆုရထားတာပီးစ်မှာပဲနိုဘယ်ဆုရထားတယ်အမျိုးသမီးတစ်ယောက်ဖြစ်တယ်ကျွန်တော်လည်းအစားနဲ့အရင်ကိုယူသေးတယ်လေးစားတယ်သူယူကြတယ်ဒါမဲ့သူ့ရဲ့ကွာဆက်ဆံမှုပြောပုံတွေကတော့အာမရဘူးပေါ့သူကရိုဟင်ဂျာလူမျိုးဆိုပြီးတော့နာမည်တော့မသုံးခဲ့ဘူးမနေ့ကဟောအကုန်လုံးကိုသူကညင်းတာတော့ညင်းတယ်မြေချိုးတာတွေအကုန်လုံးကိုဟောမတင်းကျင်းတာတွေအဲ့ဒါတွေတော့ညင်းတော့ညင်းတယ်တော့မဲ့ဝင်ကြနာမည်တော့မကိုင်းဘူးဆိုတော့အဲ့ဒါတော်တော်လေးကိုစိတ်မကောင်းဘူးအဲ့ဒါလေဟိုလူမျိုးတမီးရဲ့နာမည်တကူကို deny လုပ်တာအဲ့ဒါလေဂျင်းနိုဆိုက်ရဲ့ stages တကူပါပဲ
မြန်မာနိုင်ငံကို Gambia ကတရားစွဲဆိုထားတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာ genocide convention စာချုပ်ချိုးဖောက်မှုနဲ့ပတ်သက်လို့ကြားပြတ်စီမံဆောင်ရွက်မှုတွေပြုသင့်မပြုသင့်ဒီကနေ့နောက်ဆုံးကြားနာမှုနှစ်ရက်ပြီးသွားတဲ့အခါမှာတရားရုံးရဲ့ဆုံးဖြတ်ချက်ကိုတော့နောက်ထပ်ရက်သက်တပတ်အနည်းဆုံးနှစ်ပတ်အကြာပြီးမှသိရမယ်လို့ခန့်မှန်းရပါတယ်ကျွန်တော်ဝင်းခန့်မောင်ပါ Netherlands နိုင်ငံ The Hague မြို့ ICJ တရားရုံးကနေတင်ပြပို့နေတာဖြစ်ပါတယ
် VOA 1တော်သားကိုဝင်းခန့်မောင်ပါရှင်ညပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကြရင်လည်းဒီ ICJ တရားရုံးမှာဒီကနေ့လျှောက်ထားတင်ပြချက်တွေသုံးသပ်ချက်တွေကိုထုတ်လွှင့်ပေးသွားပါဦးမယ်ရှင
်ဒေါ်ရရှင်များရှင်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုအဆင့်အထိမတက်မတ်နိုင်ပေမဲ့ကျူးလွန်တာတွေရှိခဲ့ရင်တော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေနဲ့အညီအရေးယူနိုင်ကြောင်း ICJ နိုင်ငံတကာတရားရုံးမှာ နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။လူခွင့်ရချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်တွင်းဥပဒေတွေနဲ့အညီအရေးယူဖို့လည်းကတိပေးခဲ့တာပါ။ဒါဟာဆိုရင်ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ကလူခွင့်ရချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်ပေမျှော်လင့်ချက်တစ်ခုလို့ဆိုနိုင်ပါလား။နိုင်ငံကဥပဒေတွေနဲ့အရေးယူဖို့လမ်းစာပေါ်လာတော့မှာပါလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ပါဝင်ဆွေးနွေးကြတဲ့ဆိုရင်ကြိုတင်ဆက်သွယ်အကြောင်းကြားဖို့ထပ်ပြီးတော့ပြောပြစီရှင် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့သတင်းတွေအပတ်စဉ်အစီအစဉ်တွေကို burmese.voanews.com မှာအသံနဲ့ရောစာသားနဲ့ပါဖော်ပြပေးနေပါတယ်။နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း VOA ရဲ့ Internet စာမျက်နှာ VOA Burmese News Facebook Page နဲ့ YouTube Website တွေပေါ်မှာအချိန်မရွေးကြည့်ရှုနိုင်ပါတယ်ရှင်။ဒီနေ့ညမြန်မာစံတော်ချိန်ည9နာရီကနေပြီးတော့10နာရီထိထပ်ပြီးထုတ်လွှင့်ပေးမယ့် VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 kHz 15453ည၊လိုင်းဒိုမီတာ25 kHz 11883ည၊လိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်ကိုလိုင်းလံမီတာ190 kHz 1595တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းကနောက်ဆုံးရထားတဲ့ထိတ်တန့်သတင်းတွေကိုကိုအောင်လင်းဦးကတလှည့်အကြေညာပေးပါအောင်မရှင
်။ရွှေကြရီပေါ်လူမျိုးတွေတပ်ဖြတ်ဖို့ရည်ရွယ်ခဲ့တယ်လို့ဆိုတဲ့ဆွဆွချင်းနဲ့မြန်မာနိုင်ငံကိုတရားဆက်ဆိုထားတဲ့ ICJ နိုင်ငံကတရားရုံးမှာဒီကနေ့တတိယနေ့နဲ့နောက်ဆုံးနေ့ဖြစ်နှစ်ဖက်ပြန်လည်လျှောက်လှဲချက်တွေတင်သွင်းနေပါတယ်။ ICJ မှာတရားလိုလို့တရားဆက်ဆိုခဲ့တဲ့ဂမ်ဘီယာနိုင်ငံကဥပဒေကျိုးဆောင်တွေကတော့ရွှေကြရီပေါ်ကြီးလေးတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့အကြောင်းပထမပိုင်းဖြစ်နေလျှောက်လှဲချက်တင်သွင်းရမှာပြောဆိုသွားခဲ့ကြတာပါ။ခုခံချိပါမဲ့မြန်မာနိုင်ငံဘက်ကကိုယ်စားလှယ်ဖွဲ့ကိုဦးဆောင်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အနေနဲ့မနေ့တုန်းကလျှောက်လှဲချက်ပေးခဲ့ရမှာရွှေကြရီပေါ်ကျူးလွန်ခဲ့တာတွေကိုညှဉ်းဆန်းတာမရှိကြောင်းလဲအကျိုးဆောင်ရှင်တွေဘက်ကထောက်ပြသွားခဲ့တာပါ။ကမ္ဘာနိုင်ငံဘက်ကအကျိုးဆောင်ရှင်တွေအနေနဲ့မြန်မာနိုင်ငံမှာရွှေကြရီပေါ်လူမျိုးတွေတပြတ်မှုရည်ရွယ်ချက်ရှိကြောင်းနဲ့ဒီအခြေအနေတွေကိုဟန်တားနိုင်မှုအရေးပေါ်အစီအမံတွေလိုအပ်ကြောင်းကိုလည်းထောက်ပြလျှောက်လှဲသွားပါတယ်။ကပ္ပင်းနယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရချုပ်ဖောက်မှုဆွဆွဲချက်တွေဟာလူမျိုးတွေတပြတ်မှုမမြောက်တဲ့အကြောင်းမနေ့တုန်းကပဲ ICJ မှာရှောက်လက်ချက်ပေးခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကလည်းဒီကနေ့ကြားနာပွဲအဆုံးမသတ်ခင်မှာဆွဆွဲချက်တွေကိုတုံ့ပြန်ချိပသွားလိမ့်မယ်လို့မျှော်လင့်ရပါတယ်။ American သမ္မတတော်နဲ့ Trump ပေါ်အရေးယူရေးအောက်လွှတ်တော်တရားရေးကော်မတီမှာအစောဆုံးဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ Democratic အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာအရေးယူဖို့စီစဉ်နေတဲ့အချိန်မှာပဲ Donald Trump ကတော့ဒါနိုင်ငံရေးရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တဲ့ကြိုးပမ်းမှုသာဖြစ်ပြီးအထောက်ထားလဲခိုင်ခိုင်လုံလုံမရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ Donald Trump နဲ့ Trump လက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့ဂျူးဘာသာဝင်တွေနဲ့ပတ်သက်တဲ့အမိန့်ပြန်နှန်းဟာ American College ချောင်းထဲမှာဂျူးဘာသာဝင်တွေပေါ်ဆန့်ကျင်တဲ့သဘောထားတွေကြီးထွားလာနေတာကိုဖြည့်ရှင်းမှုရည်ရွယ်ထားတာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်။ဂျူးဘာသာဝင်ရဲ့ဟာနုကာဘာသာရေးပွဲတော်ဖြစ်အင်ပီရိုမှာမနေ့ကဂျူးလူမျိုးထောက်ခံသူတွေတက်ရောက်လာတဲ့အခမ်းအနားတွင်မှာပဲသမ္မတကအမိန့်ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်
။နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါရှင်။ဒီကနေ့အစီအစဉ်ထုတ်လွှင့်မှုကမတ်ခွန်ညိုဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂေးလ်ဖြစ်ပါတယ်။အခုထွန်းလွင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြခြင်းမှာပဲ VOA ရုံးမြင့်တန်းကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးပါအောင်မယ်။ Asia Set Joru နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုနားဆင်အားပေးကြည့်ရှုတဲ့အတွက်ထူးကျေးဇူးတင်ပါတယ်။သောတာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာပါစေ။ကျမဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.
။